ရာဝတီတိုင်းဒေသကြီးပထမနယ်ရွှေတောင်ရံရဲစခန်းအပိုင်ကမ်းခြေမှာဖမ်းဆီးခဲ့တဲ့တက္ကသိုလ်မုစလင်ရွာသား22ဦးကိုပထမနယ်တရားရုံးကလူမှုကြီးကြပ်ရေးဥပဒေနဲ့တရားစွဲဆိုထားပြီးအသက်မပြည့်သေးသူ6ယောက်ကိုတော့လူငယ်အပြည့်နဲ့ထိန်းသိမ်းစခန်းမှာနဲ့နဲ့ထိန်းသိမ်းဖို့ပို့ဆောင်လိုက်ပြီးဖြစ်ပါတယ်။ရရှိနေတဲ့အသက်18နှစ်ပြည့်ပြီးသူတွေကိုတော့မကြောင်ခင်ဆင်းရဲချမှတ်ဖွယ်ရှိပါတယ်။ဒီသတင်းကိုတော့ VOD မှာပိုင်းသတင်းတော့ခုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီကိန်းပြည်နယ်မြောက်ပိုင်းကအစ္စလာမ်ဘာသာဝင်22ဦးဟာအေယာဝတီတိုင်းဒေသကြီးပသိမ်မြို့နယ်ရွှေတောင်ရံဂျက်စကန်ပိုင်ကျန်းကြီးမှာဒီလ20ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ကိုတဖက်နိုင်ငံကခိုးဝင်လာသူတွေအဖြစ်တန်တရားနဲ့ဖမ်းဆီးတာဖြစ်ပေမဲ့စစ်ဆေးကြည့်တဲ့အခါစစ်တေမျိုးနီတက်ကြရင်ကြေးရွာကဖြစ်ကြောင်းတွေးစီရပြီးလူဝင်မှုကြီးကြပ်ရေးဥပဒေအရပသိမ်မြို့နယ်တရားရုံးမှာရုံးတင်စစ်ဆေးခဲ့ပါတယ်။ပသိမ်မြို့တန်းရဲတပ်ဖွဲ့ကဒူရဲမူကြီးထွန်းရွှေကတော့ဖမ်းဆီးခံရသူတွေတဲကအသက်မပြည့်သေးတဲ့သူတွေကိုကော်မူးမျိုးနဲ့ငှက်အော်စားလူငယ်ထင်းသိမ်းရေးစခန်းကိုပို့ဆောင်ခဲ့ပြီးကျန်းသူတွေကိုတော့စစ်ဆေးနေဆဲဖြစ်ကြောင်းပြောပါတယ်
။ရောက်ကနေပြီးတော့ဒီထောက်ခွေလေးရဲ့ကူကူနဲ့ပြည်တော်စုမျိုးနဲ့နိုင်ငံအတွင်းနေထိုင်များမှတ်ဖို့ကြည့်ရင်အဲ့ဥပဒေပုံက6ကျ6နှစ်6တုံးလောက်မှာတရားရုံးဥပဒေလျှောက်ပါတယ်။ဒီမှာခလေးတွေကြတော့ကုန်းရည်နဲ့ဟုတ်လားလူငယ်ထိသိရေးစခန်းမှာထိသိမှုလုပ်ကြတာ။အခု2019နိုဝင်ဘာ22ရက်နေ့ကနေတော့2021နိုဝင်ဘာ22ရက်နေ့ထိထိသိမှုလုပ်ကြ။စစ်ရှင်းနေအောင်ကကြား2ရောက်ရေမ6ဦးရေလူကြီးတွေကတော့ဖြစ်စီရယ်ပဲလေ
။အသက်မပြည့်သေးသူယောက်ျားလေး2ယောက်ကိုငှက်အော်စန်းကိုပို့ဆောင်ခဲ့ပေမဲ့မိန်းကလေး6ယောက်ကိုတော့ရန်ကုန်မြို့ဗဟန်းကအမျိုးသမီးကျောင်းကိုပို့ဆောင်ခဲ့တာဖြစ်ပါတယ်။သူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအထွေထွေတွင်းရင်းမှုဦးကျော်စိုးအောင်ကတော့ဆက်ရှင်နှစ်အောက်လူငယ်တွေကိုဒီလ24ရက်နေ့ကပို့ဆောင်လိုက်တာဖြစ်ကြောင်းပြောပါတယ်။ကြန့်ရှိနေသူတွေရဲ့နောက်ဆုံးအခြေအနေကိုလည်းသူကအခုလိုဆက်ပြောပါတယ
်။လောလောဆယ်သူတို့အတွက်ကျွန်တော်တို့လိုက်နေတယ်။အဲဒီနေ့တော့ကျွန်တော်ကတော့ရှင်းနေတယ်ဖုန်းမဆက်သေးဘူး။ဒီနေ့တော့မသိသေးဘူးဒီနေ့တကယ်လို့မှချဘူးဆိုမနက်မှချမယ်။အောင်ကြမယ်ဆိုရင်လည်းကျွန်တော်ကယူခံဝင်မှာပေါ့နော်
။ကျန်ရှိနေသူတွေဟာအမျိုးသား9ယောက်နဲ့အမျိုးသမီး9ယောက်ဖြစ်ပြီးတောက်ကြနေမှာယုံကျင်းရှိနေတာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးပသိမ်မျိုးနယ်တရားရုံးကပြောခွင့်ရသူကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လူကိုယ်တိုင်လာရောက်မေးမြန်းဖို့သာအကြောင်းပြန်ကြားခဲ့ပါတယ်။နိုင်ငံတကာကရိုဟင်ဂျာလို့ခေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလာမ်ဘာသာဝင်တွေဟာတတ်မှတ်နေကြီးကျော်လွန်ပြီးကြီးတွားလာခွင့်မရပါဘူး။ဒီလိုနေမျိုးကျော်လွန်သွားလာသူတွေကိုရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့မကွေးနဲ့အေရဝီတိုင်းဒေသကြီးတွေမှာလူဝင်မှုကြီးကြပ်ရေးဥပဒေအရမကြာခဏဆိုသလိုဖမ်းဆီးတာတွေရှိခဲ့ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံဘဲရခိုင်ပြည်နယ်အတွင်းကမွတ်စလင်အသားဝိုင်းဆိုပြီးတုံးလုံးပါတ